အစိုးရတက်မတော်ကနာဂတိုင်းသားလက်နက်ကိုင်အဖွဲ့ NSCNK ဌာနချုပ်နယ်မြေမှာဝင်ရောက်နေရယူတက်ဆွဲထားတာကိုရုတ်သိမ်းပေးဖို့ NSCNK ကတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ထံမနေ့ကမေတ္တာရက်ခံစာပေးပို့လိုက်ပါတယ်။နာဂတိုင်းသားတွေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေအပေါ်မှာတနာငယ်ညာပြီးစစ်စင်ရေးမလုပ်ဖို့မေတ္တာရက်ခံစာပေးပို့လိုက်တာလို့ NSCNK ရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်ဝမ်းစိန်ကပြောပါတယ်။ဒီစာအပေါ်နိုင်ငံတော်အကြီးအကဲတွေကအကောင်းဆုံးဆောင်ရွက်ပေးမယ်လို့မျှော်လင့်ကြောင်းဦးကျော်ဝမ်းစိန်ကပြောပါတယ်
ကျွန်တော်တို့ကစာတင်ထားတဲ့ဆိုတော့ဒီနိုင်ငံတော်ဆူရကလည်းပဲဒီလူစုပေါ်မှာနာဂရဲ့အနိုင်ငံရေးပါတီဖြစ်တဲ့ NSN ဖွဲ့စည်းပေါ်မှာသူတို့ညင်ညာပေးလိမ့်မယ်ဆိုတော့မှယုံကြည်တယ်။ဘာပဲဖြစ်ဖြစ်အထက်ကနေပြီးတော့မှခီးအားပေးလို့လုပ်တယ်ဆိုရင်လည်းပဲအားလုံးအကောင်းဆုံးနီလန်ကိုချဖွေပြီးတော့မှနိုင်ငံတော်အကြီးအကဲတွေကဆောင်ရွက်ပေးလိမ့်မယ်လို့ကျွန်တော်အဲ့လိုယုံကြည်ထားတယ်
အခုလ29ရက်နေ့ကစပြီးတက်မတော်ကသခိုင်းတိုင်းဒေသကြီးနဲ့ကချင်ပြည်နယ်အဆက်မှာရှိတဲ့တကားဒေသကနာဂဌာနချုပ်ကိုအင်အား400ခန့်နဲ့ဝင်ရောက်နေရယူခဲ့လို့နာဂလက်နက်ကိုင်အဖွဲ့ကတပ်ဖွဲ့ဝင်တွေကရှောင်ဖယ်ပေးခဲ့ရတယ်လို့သိရပါဗျ။နာဂတိုင်းသားလက်နက်ကိုင်အဖွဲ့ဌာနချုပ်ကိုတမတော်ဘက်ကဝင်ရောက်နေရယူထားမှုနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စော်မင်းထွန်းက RFA ကိုအခုလိုပြောပါတယ်
။တကားဒေသဘက်မှာလုံခြုံရေးကတောင်ရက်နေရာလေးရှိပါတယ်မပြီးသေးပါဘူးခင်ဗျာ။ကျွန်တော်တို့ပြီးရတဲ့အချိန်မှာသတင်းထုတ်ပြန်ပေးပါမယ်ခင်ဗျာ။အိန္ဒိယတမတော်နဲ့မြန်မာတမတော်ကတော့ကျွန်တော်တို့အချင်းချင်းဆက်သွယ်ဆက်ဆံမှုနဲ့ချစ်ကြည်ရင်းနှီးမှုရှိပါတယ်ခင်ဗျာ။အဲ့လောက်တော့ကျွန်တော်ပြောနိုင်မှာ
အစိုးရတက်မတော်ဘက်ကအိန္ဒိယအရှေ့မြောက်ကလက်နက်ကင်ဖွဲ့စည်းတွေနာဂဒေတာမှာပုံအောင်မှုတွေရှိတယ်ဆိုတော့ထင်မြင်ယူဆချက်အပေါ်ဦးကျော်ဝမ်းစိန်ကအိန္ဒိယလက်နက်ကင်ဖွဲ့တွေဟာနာဂဒေတာအပြင်မြန်မာအိန္ဒိယနယ်စပ်တစ်လျှောက်ကတခြားနေရာတွေမှာလည်းရှိနိုင်ခြေရှိတယ်လို့ပြောပါတယ်ပြီးခဲ့တဲ့တစ်နှစ်လောက်ခရဲကနာဂလက်နက်ကင်ဖွဲ့ဌာနချုပ်နဲ့နှစ်ဖာလုံးလောက်သာဝေးတဲ့နေရာမှာအစိုးရတက်မတော်ရဲ့တပ်ရင်းတစ်ခုရှိနေခဲ့ပြီးအခုရက်ပိုင်းမှာအင်အားအလုံးအင်းနဲ့ဝင်ရောက်လာခဲ့တာလို့ဦးကျော်ဝမ်းစိန်ကပြောပါတယ်
။တိုင်းဒီနာနေထားတဲ့ကြားမှာကျွန်တော်ကနှစ်ဖာလုံးတော့ပဲရှိတယ်။ညင်းချိုင်းလုပ်ထားတယ်ဆိုတော့တယောက်နဲ့တယောက်ကတော့ယုံကြည်စိတ်ချမှုပြေဝနဲ့ဒီလိုပဲဆက်ဆံနေကြတာပေါ့လေ။ခုတိလေးတိုင်းပဲဆက်ဆံနေကြတာပေါ့။နောက်ပိုင်းကြမှာပဲကိုကသူကလုံရင်းနဲ့ဝင်လာပြီးတော့မှအိန္ဒိယနိုင်ငံရှေ့မြောက်ကအလက်နဲ့ကန်တပုံကြီး NSM ရဲ့ Finance Area ထဲမှာကောင်းနေတယ်လို့ပြောတယ်။အဲဒါကြောင့်မလို့ဒါအိန္ဒိယဖက်ကနေရှင်းပေးဖို့ရတဲ့တောင်းဆိုထားတယ်လို့ပြောတယ်။အဲ့ဒါကြောင့်မလို့အဲ့ဒါရှင်းလင်းဖို့ရန်အတွက်ဝင်မေဆရာမအဲ့လိုဝင်လာတယ
်။ NSCNK ဟာအစိုးရနဲ့ပြီးခဲ့တဲ့2012ခုနှစ်ကတိုင်းဒေသကြီးအဆင့်အပြည့်အခက်ရဆဲချောင်းလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့ဖြစ်ပါတယ်ရှင်။